င်ကာပူနိုင်ငံမှာမြန်မာအင်အကူအမျိုးသမီးကိုနှိပ်စက်လို့ထောင်ချနေတဲ့ဇနီးမောင်နှံကိုနောက်ထပ်အင်ဒိုနီးရှားအင်အကူကိုနှိပ်စက်မှုနဲ့ထပ်ပြီးတော့ထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ IT Manager တေဝင်ကြီးရဲ့အနေနဲ့ပြည်တံနှစ်ခုပေါင်းအတွက်ထောင်ဒဏ်6နှစ်နဲ့တလားသူ့ရဲ့ဇနီးအယောင်မန်နေဂျာချာယွန်လင်းအနေနဲ့ထောင်ဒဏ်6နှစ်နဲ့တလားစုစုပေါင်းကြားခံကြရတော့မှာဖြစ်ပါတယ်။အင်အကူ2ယောက်လုံးကိုပေးရမယ့်ရော်ချင်းငွေစင်ကာပူဒေါ်လာ 18,000 လောက်ကိုမပေးတဲ့အတွက်တရားရုံးကထောင်ဒဏ်ထဲမှာထည့်ပေါင်းခဲ့ပါတယ်။မြန်မာရဲ့အခုအသက်32နှစ်အရွယ်မမမိုးတန်းကိုနှိပ်စက်မှုနဲ့လောလောဆယ်တေဝီကီယက်ကထောင်ဒဏ်2နှစ်ခွဲသူ့ဇနီးကထောင်ဒဏ်3နှစ်နဲ့ဆက်တလားကျနေတာဖြစ်ပါတယ်။အဲ့ဒီထောင်ဒဏ်တွေကြားခံပြီးမှအင်ဒိုနီးရှားအင်အကူမစ်ဆက်ထရီယာအမှုအတွက်ထောင်ဒဏ်ကိုဆက်ကြခံရမယ်လို့ဒီကနေ့တရားရုံးကဆုံးဖြတ်ပါတယ်။မြန်မာနှစ်ယောက်လုံးထောင်ဒဏ်တွေကိုအခုမှလ29ရက်နေ့မှစတင်ခဲ့ကြတာပါ။သူတို့အိမ်မှာအိမ်အကူလုပ်နေစဉ်မမမိုးတန်းကိုအင်းရှင်အမျိုးသမီးခြိုင်ကအံဘတ်ကိုပြန်ဆားခိုင်းတာကိုတိလက်ရောက်ရိုက်နှက်တာအပါအဝင်နှိပ်စက်ခဲ့ပါတယ်။အင်းရှင်အမျိုးသားတေကလည်းမမမိုးတန်းနဲ့မစ်ဖာထရီယာတို့ကိုအပြန်အလှန်ရိုက်ခိုင်းခဲ့တယ်လို့တနေ့ကိုအကြိမ်တရာပြည့်အောင်ဖျားရှစ်ခိုးခိုင်းခဲ့ပါတယ်။မမမိုးတန်းကခရီးယာဘာသာဝင်ဖြစ်ပြီးတော့မစ်ဖာထရီယာကအစ္စလမ်ဘာသာဝင်ဖြစ်ပါတယ်။မမမိုးတန်းဟာသူတို့အိမ်အကူအဖြစ်နဲ့2017ဇန်နဝါရီလကနေပြီးတော့2012နိုဝင်ဘာအထိလုပ်ကိုင်ခဲ့တာပါ2010ဒီဇင်ဘာလတည်းကအိမ်အလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်အကူဖက်ထရီယာကိုအိမ်အကူဝိုင်းပြီးတော့ကူဖို့အတွက်မမမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်